အင်ဒိုနီးရှားနိုင်ငံပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီ၃ခုဟာမြန်မာစစ်တပ်အတွက်လက်နက်တွေရောင်းချခဲ့ကြောင်းမြန်မာရေးလှုပ်ရှားသူတွေကစွပ်စွဲလိုက်ပါတယ်။အင်ဒိုနီးရှားကုမ္ပဏီဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ရောင်းချမှုတွေရှိခဲ့တဲ့အတွက်အင်ဒိုနီးရှားလူ့အခွင့်အရေးကော်မရှင်ထံတိုင်ကြားလိုက်ကြောင်းမြန်မာရေးလှုပ်ရှားမှုအဖွဲ့တွေကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်အတွက်ရောင်းချခဲ့တဲ့ထဲမှာပစ္စတိုသနတ်တွေ၊ချေမုံးရေးရိုင်ဖယ်တွေ၊ခရမ်းမီကြောက်တွေ၊တိုက်ခိုက်ရေးသုံးယင်တွေနဲ့အတခြားဖြစ်စည်းတွေပါဝင်နေလို့လည်းဖော်ပြထားပါတယ်။စစ်လက်နက်ထုတ်လုပ်သူတွေဟာအင်ဒိုနီးရှားနိုင်ငံဥပဒေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ကမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချနေတယ်လို့လည်းချင်းလူအခွင့်ရေးအဖွဲ့ CHRO မြန်မာနိုင်ငံတာဝန်ခံမှုစီမံချက် MAP နဲ့အင်ဒိုနီးရှားရှေ့နေချုပ်ဟောင်မာဆူကီဒါရုစမန်တို့က Justice for Myanmar ရဲ့သူတေသနာကိုအခြေခံပြီးတိုင်ကြားခဲ့တာပါ။တိုင်ကြားနဲ့ပတ်သက်လို့မြန်မာစစ်ကောင်စီရဲ့အင်ဒိုနီးရှားတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ရဖို့ VOA ကကြိုးစားဆက်သွင်းနေပါတယ်။အင်ဒိုနီးရှားရှင်နေချုပ်ဟာမာဇူကီဒါရုစမန်ကတော့ဒီကုမ္ပဏီ၃ခုလုံးဟာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့အတွက်ကြောင့်မလို့အင်ဒိုနီးရှားအစိုးရရဲ့ဓာတ်ရိုက်ထိန်းချုပ်မှုအောက်မှာရှိနေပြီးအစိုးရရဲ့ကြီးကြပ်ခွပ်ကွဲမှုနဲ့ခွင့်ပြုချက်တွေကိုရယူကြကြောင်းရိုဟင်ဂျာတွေကိုလူမျိုးတုံးတတ်ဖြတ်ခဲ့တဲ့စစ်စင်ရေးနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကာကွယ်ရေးပစ္စည်းတွေကိုရောင်းချဖို့အယောင်မြင့်တင်ခဲ့တာနဲ့ရောင်းချခဲ့တာတွေကိုတန်တရားဖြစ်ပွဲတွေ့ရတာဟာအင်ဒိုနီးရှားအစိုးရအနေနဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့လူသားချင်းစာနာထောက်ထားမှုဥပဒေတွေကိုလိုက်နာဖို့ဆန္ဒရှိရလားဆိုတဲ့ပေါ်တန်တရားရှိကြောင်းနဲ့အင်ဒိုနီးရှားလူ့အခွင့်အရေးကော်မရှင်အနေနဲ့ဒါတွေကိုစုံစမ်းစစ်ဆေးပိုင်ခွင့်ရှိပြီးလှုပ်ဆောင်မှုကိုလည်းတိုက်တွန်းကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။